ဝိဖေစီပေါက်ချလာပြီးတော့ဒေါ်လာ82သန်းပေးဝယ်သွားတယ်ဆိုတဲ့ပကြီးကားတကားပို့ဖို့သူတွေ့ရတဲ့အကြောင်းဘလောက်များကောင်းလို့လဲဘလောက်များလှလို့လဲဆိုတာအသေးချာကြည့်မိမယ်ဒေါ်လာ82သန်းပေးရတော့အောင်ဘာအကြောင်းမှရှာမတွေ့တဲ့အကြောင်းညင်းညင်းညူညူနဲ့ပြောပါတယ်သတင်းမဂ္ဂဇင်းတွေက82သန်းပေးဝယ်သူကိုရှုံချပစ်တင်ထားတာမတွေ့ရတဲ့အကြောင်းဒါကြောင့်အခုလို82သန်းပေးဝယ်တဲ့ကိစ္စမှာယူတာပဲလို့ဝေဖန်ပြစ်တင်သူတွေလည်းထူးထူးခြားခြားရှိနေဟာမတူကြောင်းဒါကြောင့်ဒီကိစ္စမှာမိမိနားမလည်သဘောမပေါက်တာပဲဖြစ်နေပုံရတဲ့အကြောင်းမိမိဟာအဲ့ဒီလောက်ထိတုံ့မြန်နေသလားလို့မေးပါတယ်ဒါနဲ့ဝင်းပြေကခန့်မြန်မြန်ပဲပြောပြရပါတယ်အဲ့ဒီပကြီးကားမှာဒေါ်လာ82သန်းချပေးပြီးတော့ဝယ်ရတော့အောင်အမှုပညာအလှအပမရှိပါကြောင်းဒါပေမဲ့သမိုင်းတန်ဖို့တော့ကြီးမားပါကြောင်းအဲ့ဒီပကြီးစရာဟာပကြီးလောကအတွက်ပို့ပြီးတော့လွတ်လပ်ကျေဝွန်လာစေတဲ့အတွေးခွန်နဲ့လုတ်ပိုင်ဝင့်တွေကိုစတင်ဖော်ဆောင်နိုင်သူဖြစ်တယ်။ဒါကြောင့်အဲ့ဒီပကြီးဆရာကြီးကိုတိုင်ကသမိုင်းမှတ်တိုင်တိုင်လိုအရေးကြီးအရာရောက်နေပြီးတော့သူ့လက်ရာတွေမှာသမိုင်းတန်ဖိုးအနုပညာတန်ဖိုးနှစ်ရပေါင်းပြီးတော့ကြီးမားနေတာဖြစ်တဲ့အကြောင်းပြောပြရပါတယ်။အဲ့လိုပြောပြလိုက်တော့လေကိုတော်ကြီးကဟာဟုတ်သားပဲ။အဲ့လိုဖြစ်နိုင်နေဆိုတာကိုတကယ်တော့ငါဟာငါစဉ်းစားမိရမှာပေါ့ကွာလို့ပြောရှာပါတယ်အဲ့လိုလွယ်ကူတဲ့ကိစ္စတွေအတော်များများကိုလူတွေကကိုယ့်ဟာကိုယ်တွေးမကြည့်မိတာပဲဖြစ်နေတတ်ပါတယ်အကြောင်းအကျိုးဆက်ဆက်မှုကလေးတွေကိုတွေးဆကြည့်ရမှာမေ့နေတာမတွေးရဲတာမယုံမရဲဖြစ်တာကိုယ့်ကိုယ်ကိုအထင်သေးတာစသဖြင့်အကြောင်းမျိုးမျိုးကြောင့်မစဉ်းစားအာမထုတ်တာတွေများလာပြီးတော့ကြာတော့အကျင့်ပါသွားတတ်ပါတယ်လူတယောက်ရဲ့တွေးဆနိုင်တဲ့စွမ်းရည်တွေလေချိနဲ့နှုံနှဲသွားရပါတယ်တလက်စာတွေပဲကိုတော်ကြီးကသူဟာအမှုပညာတွေရဲ့အရာသာကိုမြင်ကမတ်တကြားကမတ်တပဲရှိနေတတ်တဲ့အကြောင်းဘာကြောင့်ကြိုက်တယ်ဘာကြောင့်မကြိုက်တာလဲဘာကြောင့်ကောင်းတယ်ဘာကြောင့်မကောင်းတယ်မှားတယ်မှန်တယ်ဆိုတာတွေကိုခွဲခြားစိတ်ဖြာပြီးမသိတဲ့အကြောင်းပြောပြပါတယ်ဒါနဲ့ဝင်းဖေကလည်းသူတန်တဲ့ပဲကိုချက်ချင်းလှဲ့ပေးလိုက်ရပါတယ်မန်းလေးမုံဒီကိုသူဘာကြောင့်ကြိုက်တာလဲဆိုတာကောက်မေးလိုက်ပါတယ်ဒီတော့မန္လေးမုန်တီတွေမှာမုန်တီဘတ်မှာကလေးကရိုးရာစနစ်နဲ့အနည်းဆုံးတညအချင်းဖောက်ထားတဲ့မုန်တီဘတ်တွေဖြစ်ပါတယ်ဗျာအချင်းမပေါက်ပဲလုတ်တဲ့မုန်တီဘတ်နဲ့အချင်းဖောက်ပြီးမှလုတ်တဲ့မုန်တီဘတ်ဘာကြောင့်ဘယ်လိုအရသာကွာသွားတယ်ဆိုတာကိုတော့ဝင်းပြည်လည်းမေးမနေတော့ပါဘူးကိုသောကဆက်ပြောပါတယ်မန္လေးမုန်တီမှာဒုတိယအရေးကြီးတာကပဲမှုနဲ့စီကျဲတဲ့စီကျဲဟာသီးကြအနံ့အရသာရှိရမှာဖြစ်တယ်လို့ပဲမုံကလည်းမှန်ကန်ကောင်းမွန်တဲ့ပဲမုံစစ်စစ်ဖြစ်ဖို့လိုတယ်တဲ့တတ္တယနေရာမှာရှိတဲ့ကျဲသားတို့ငဖယ်တို့အမဲသားတို့ဆိုတာတွေဟာချက်ချက်ပြုတ်ပြုတ်သိပ်အေးမကြီးတော့ဘူးတဲ့မန်းလေးကနံပယ်ကြီးမုံဒီသေးသုံးလေးယောက်ရဲ့သီးကြအည်အသွေးတွေကိုတက်တက်ကြွကြွနဲ့ပြောပြပါတယ်အဲ့ဒီကနေတစ်စက်မန်းလေးမိရှေတွေရဲ့အခြေခံပစ္စည်းတွေကိုလည်းခွဲခြားစိတ်ဖြာပြီးတော့ပြောပြပြပါတယ်ကိုယ်တော်ကြီးရဲ့အစားအသောက်တွေကိုခွဲခြားစိတ်ဖြာပြီးကြည်တတ်သိတတ်တဲ့ညံအလေးအကျင့်ကိုချီးကျူးရပါတယ်ကိုတော်ကြီးကသူ့အင်ကြီးကော်လာကိုလက်နှစ်ဖက်နဲ့ထောင်လိုက်ပြီးတော့ပြဇာတ်ထဲကအိုက်တင်နဲ့သူ့မေးထူထူကြီးကိုပင့်တင်လိုက်ပါတယ်ဒီအချိန်လေးကိုဝင်းဖေကစောင့်နေရတာပါအမှုပညာတွေကိုခံစားစားသုံးရမှလဲမုံဒီတို့မီးရှည်တို့ကိုခွဲခြားစိတ်ဖြာပြီးအရသာခံလို့ပါပဲဘာမှကြီးကြီးကျယ်ကျယ်မချားနာပါဘူးဆိုတဲ့အကြောင်းပကြီးကားတကားထဲမှာဘယ်လိုအခြေခံပစ္စည်းတွေ ਨੇ ဖွဲ့စည်းထားတယ်ဆိုတာလေးလာလိုက်ရင်သိနိုင်တာပါဘယ်လိုခွဲခြားစိတ်ဖြာတဲ့အကျင့်ဟာတနွယ်ငင်းတစင်းပါဆိုတာလို့တနည်းအားမှာခွဲခြားစိတ်ဖြာတာရင်တခြားပြဿနာတွေမှာလည်းအလားတူဥပမာယူပြီးတော့ကြိုးစားလိုက်ရင်လွယ်သွားနိုင်တဲ့အကြောင်းအရေးကြီးတာကခွဲခြားစိတ်ဖြာပြီးတော့တွေးဆလိုစိတ်ရှိဖို့မရှိရင်လည်းမွေးကြဖို့ကအရေးကြီးတဲ့အကြောင်းဇွတ်စီယုံလိုက်ရပါတော့တယ်ခင်ဗျာကျမ်းမှာချမ်းသာကြပါစေဆက်လက်ပြင်ပြပါ